ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းအနေနဲ့မြန်မာစစ်တပ်ရဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကိုကုလအတွင်းမှုချုပ်ထံစတင်လိုက်ပါပြီ။စကိုင်းတိုင်းတစ်ဝိုက်ကရွာတွေမှာပြီးခဲ့တဲ့လအတွင်းစစ်တပ်ကလူစုလိုက်မြန်မာတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့တယ်လို့သံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ထံမနေ့ကစာရေးပို့ခဲ့ပါတယ်။ဒီစာကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးရဲ့ Facebook စာမျက်နှာမှာအခုလ3ရက်အင်္ဂါနေ့နေ့စွဲနဲ့တင်ထားပါတယ်ဒီစာထဲမှာဇူလိုင်စောပိုင်းကရင်းမာပင်ခရိုင်ရှိကဏီမြို့နယ်ကရွာမှာစစ်သားတွေကမျိုးသား16ယောက်ကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခဲ့ပြီးရွာသား1000ကျော်ထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ဖော်ပြထားပါတယ်နောက်ဇူလိုင်လကုန်လမှာလည်းဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဇီးပင်တွင်းရွာအနီးမှာအလောင်း73လောင်းတွေ့ရှိကြောင်းလည်းဖော်ပြထားပါတယ်ဒါ့အပြင်ချက်ချောင်းတော်တိုက်ရွာလည်းမိရှုဖြစ်စည်းခံရလို့လူ၁၁ယောက်တည်ဆုံးခဲ့ကြောင်းသံမကြီးဦးကျော်မိုးထွန်းရဲ့စာမှာဖော်ပြထားပါတယ်။အခုလိုကြမ်းဖက်မှုတွေရပ်တန့်အောင်မြန်မာစစ်တပ်ကိုလက်နက်ရောင်းချမှုပိတ်ပင်တားဆီးဖို့နဲ့မြန်မာရေးချောင်းဝင်ကူညီပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာတိုင်းဝန်ကိုသံမကြီးဦးကျော်မိုးထွန်းကတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျ။